ဒီမွေးခင်းစကလေးတည်ဆုံမှုဆိုတာကကလေးမွေးပြီးပထမတစ်လအတွင်းမှာပဲတည်ဆုံသွားရတာဖြစ်တာမို့မိသားစုအဖွဲ့ဝင်တွေအတွက်မျှော်လင့်ထားသမျှတည်ရကြရတယ်လို့ယူကျုံမရဝမ်းထဲပူဆွေးဖြစ်ကြရတာပါမိတွေးမိခင်တည်ဆုံမှုကြောင့်လဲကြံတဲ့မိသားစုတွေအတွက်အစားထိုးမရတဲ့ဆုံးရှုံးမှုကြီးတွေဖြစ်ရတာပါမွေးခင်းစကလေးရောမိတွေးမိခင်တွေတည်ဆုံမှုပါရှော့ချရေးအတွက်ပြိုင်ပွဲကနေထူးခြားချက်တွေကိုရေးသားပြုစုခဲ့တဲ့ Save the Children အဖွဲ့ကဒေါက်တာဂျွိုင်းလွန်ကမွေးကင်းစကလေးတည်ဆုံမှုအဓိကဖြစ်ရတာကယောဂဘိုလ်ဝင်တာကလေးအချိန်မစေ့ပဲစောမွေးတာနဲ့ကိုဝင်ဆောင်နောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒီချက်တွေကြောင့်မွေးကင်းစကလေးတည်ဆုံမှုကိုကြီးကြီးမားမားရှော့ချနိုင်တဲ့နည်းတွေကတော့အခုလိုရှင်းရှင်းလေးပါလို့သူမကဆိုပါတယ
်။ Not delivering the baby onto a dirty surface, drying the baby, keeping the baby warm.
ညပတဲ့နေရာတွေမှာကလေးမမွေးတာ၊မွေးလာတဲ့ကလေးတွေကိုခြောက်သွောင်းလှုပ်ပေးတာကလေးတွေကိုနွေ့နွေ့ထွေ့ထွေ့ထားပေးတာမွေးပြီးတာနဲ့ချက်ချင်းနှုတ်တိုက်ပေးတာတွေကြောင့်ကျေးလက်ဒေသတွေမှာမွေးကင်းစကလေးတည်တဲ့နှုံးကတဝက်အထိယော့သွားတာကိုတွေ့ခဲ့ရပါတယ
်ဒေါက်တာလွန်ကပဲဒီမွေးကင်းစကလေးရောမိတွင်းမိခင်ပါတည်ဆုံမှုတွေကိုထိရောက်အောင်ရှော့ချနိုင်တဲ့နောက်နည်းတစ်ခုကတော့
If you had health workers with the right equipment and the right drugs
ကလေးမွေးချိန်မှာသားဖွားဆရာမှရှိရတဲ့လိုအပ်တဲ့ကိရိယာပစ္စည်းတွေနဲ့ဆေးဝါးတွေရှိနေတာကြောင့်လဲမွေးလာမဲ့ကလေးတည်ဆုံတာရောမိခင်တည်ဆုံတာပါတဝက်နှဲသွားအောင်အတိအကျကိုရှော့ချနိုင်ပါ
တကယ်တော့သူမကိုယ်တိုင်လည်းအခုလိုတာဖွားဆရာမကယ်ခဲ့လို့ရှင်ခဲ့ရပုံကိုအခုလိုဆက်ပြောပါတယ
်။ I'm a baby born in Africa. I was born in the bush of
ဒီမှာအာဖရိကမှာမွေးခဲ့တဲ့ကလေးတူပါ။ယူဂန္ဒါမြောက်ပိုင်းကချုံမုတ်ထဲမှာမွေးခဲ့တာရှင်။အဲ့ဒီတုန်းကကျမအမေကကျမကိုမွေးနေစဉ်အတွင်းမှာကိုဝင်ရဲ့နောက်ဆက်တွဲယောဂါတွေရှိခဲ့တယ်လေ။တေကန်နီနီပါကိုဖြစ်ခဲ့ရတာပါတကယ်လို့ဒီအခြေအနေဆိုးတွေကကင်တင်ပေးနိုင်ခဲ့တဲ့တားဖွားဆရာမတွေဒါမရှိခဲ့ဘူးဆိုရင်အမေလည်းသေကျမလည်းသေသွားခဲ့မှာပါ
ဒီပြိုင်ပွဲမှာအသက်ရှူအခက်အခဲဖြစ်တဲ့ကလေးတွေကိုကူညီဖို့ဈေးပေါ်တဲ့အသက်ရှူဆက်ပြသခဲ့တဲ့ American Rice တက္ကသိုလ်အဖွဲ့တစ်ခုကလည်းဆွရသွားခဲ့ပြီးသူတို့အနေနဲ့ပိုသေးချောင်လက်တွေဆွေးုံတစ်ခုမှဆက်သက်မှုတွေဆက်လုပ်ပြီးတင်ဒန်းတွေစီစဉ်သွားမယ်လို့ဆိုပါတယ်နောက်မိတွင်မိခင်တည်ဆုံမှုနဲ့ပတ်သက်လို့လဲ25ရာခိုင်နှုန်းမိခင်တွေတည်ဆုံနေရတဲ့ပြဿနာတစ်ခုဖြစ်တဲ့သွေးသွုံမှုကိုရှော့ချရပ်တန့်နိုင်ဖို့အတွက်ဆေးမုတ်တစ်မျိုးထုတ်လုပ်ပြသခဲ့တာကြောင့်ဆွရခဲ့တဲ့ဩစတြေးလျနိုင်ငံမိုနက်စ်တက္ကသိုလ်ကဒေါက်တာမစ်ရှယ်မက်ကင်တော့ကလည
်း We will manufacture a dry powder
ကျမတို့အနေနဲ့ဒီအောက်ဆီတိုဆင်ပါတဲ့အမုန့်တွေကိုထုတ်လုပ်ပေးသွားမှာပါမိခင်တွေအနေနဲ့ဒီမုန့်တွေကိုရှူလိုက်ရင်ဒီအောက်ဆီတိုဆင်တွေကသွေးထဲကိုစိတ်ဝင်သွားပြီးတော့တကူလုံးကသွေးလက်ပတ်မှုတွေကိုရောက်သွားမယ်လေ
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းနောက်ထပ်80ရာခိုင်နှုန်းမိခင်တွေတည်ဆုံရမှုတွေကတော့ယောဂါပိုးဝင်တာမလုံခြုံတဲ့ကလေးဖြတ်ချတာနဲ့အခြားကိုယ်ဝန်ဆောင်စဉ်နောက်ဆက်တွဲပြဿနာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်အဲ့ဒီတော့ဒီအခြေအနေတွေကိုပိုသိရဖို့အင်္ဂလန်နိုင်ငံကမြန်မာလူမျိုးကလေးထုခုဆရာဝန်ဒေါက်တာမြွတ်မြတ်လွင်ကိုမေးကြည့်ခဲ့ပါတယ်သူကမွေးကင်းစကလေးတည်ဆုံမှုအဓိကအကြောင်းရင်းနဲ့ကာကွယ်နိုင်တာကိုအခုလိုပြောပြပါတယ
်ကလေးမွေးပြီးကစားပေါ့လေတစ်လအတွင်းမှာတည်ဆုံနိုင်စေတဲ့ပြဿနာတော့ infection ပေါ့လေပိုးမွားဝင်တဲ့ရောဂါပါပဲဒီကိစ္စတိုးတက်ပြီးတဲ့နိုင်ငံမှာဖြစ်ဖြစ်ပွင့်ပြိုးစရာနိုင်ငံမှာဖြစ်ဖြစ်ဒီဟာကာကွယ်လဲကာကွယ်နိုင်တယ်တကယ်လို့ချက်ချင်းသိလို့ရှိရင် antibiotic တွေလို့ရှင်ဒီကျေးဇူးနဲ့ပြောင်းစီနိုင်တဲ့ဒါအရေးကြီးဆုံးပါပဲ
ဒေါက်တာမြတ်မြတ်လင်းကပဲကလေးမိခင်အနေနဲ့လဲကလေးမမွေးခင်ယောဂါပိုးဝင်တာရှိမရှိစစ်ဆေးပြီးကလေးအတွက်လဲမွေးပြီးလာရင်ယောဂါပိုးရှိမရှိစစ်ဆေးကပိုးရှိနေရင်ပရိစီဝါဆေးစားပြီးကုသဖို့လိုတယ်လို့ဆိုပါတယ်သူကပဲအဓိကကလေးမွေးချိန်မှာချက်ကျိုးကိုတန့်အောင်ထားဖို့လိုတယ်အပြင်ကစနွင်းမှုန့်တွေအချားမှုန့်တွေဘာမှမထည့်ပဲတန့်အောင်ထားဖို့လိုတယ်ဒီချက်ကျိုးကိုချောက်အောင်တန့်အောင်ထားနိုင်ရင်3-5ရက်အတွင်းသူဟာသူကြွေပြီးကောင်းသွားလိမ့်မယ်လို့ဆိုပါတယ်ဒေါက်တာမြွတ်မြတ်လွန်ကပဲနောက်အထိကကလေးကိုတည်စေတဲ့အဟာရချို့တဲ့မှုနဲ့ကာကွယ်နိုင်ပုံကိုလည်းအခုလိုဆက်ပြောပါတယ
်ကလေးကအားနေတာပေါ့လေအဟာရအားနေကိစ္စပေါ့လေသွေးထဲမှာတခြားတကြာသွားပြီးတော့ဒါလည်းစုံနိုင်တဲ့ယောဂတစ်ခုပါပဲကလေးလေးမွေးလာပြီးတော့တိတ်သေးနေတယ်ဝိတ်သိမ့်နေတယ်ဆိုရင်ဒီကလေးတွေကပို့ပြီးတော့ဖြစ်နိုင်တဲ့ chance များပေါ့လေအဲ့ကလေးတွေကိုဆိုအထူးသတိထားရမယ်အဲ့ကျတော့ပထမအရေးကြီးဆုံးလောက်အောင်ပါတော့ကလေးကိုအမြန်ဆုံးတို့တိုက်ဖို့ပဲပေါ့လေ
နောက်ကလေးတည်နိုင်တဲ့အကြောင်းရင်းဖြစ်တဲ့ကလေးစောမွေးတာနဲ့ပတ်သက်လို့လဲဒေါက်တာမြွတ်မြတ်လင်ကပဲ
ကလေးထူးသဖြင့်စောပြီးမွေးတာတို့ကလေးရဲ့ပေါင်ချိန်တိတ်နေတာတို့အဲ့ကလေးတွေမှာဆိုရင်သူရဲ့ temperature control ကောင်းကောင်းမလုပ်နိုင်ပေါ့လေအဲ့ကျတော့သူကတိတ်အေးသွားနိုင်တာပေါ့တိတ်အေးသွားနိုင်လို့ရှိရင်ဒီနောက်ဆက်တွဲတွေအများကြီးလိုက်လာနိုင်တဲ့ဒီကြားတဲ့ကြတော့ရော now infection ဝင်လာရောတက်တာရောအဲ့တော့ဒီကလေးကိုနူနီထရီထားဖို့ပေါ့လေအရေးကြီးတာပေါ့ဒါကြောင့်ကလေးကမွေးလာလို့ရှိရင်မွေးရင်သူတို့၆တောင်းမျက်နှာတော့ပေါ့လေနဲ့တုတ်ပြီးရင်ကလေးကိုအမေနဲ့ နီနီထရီလေးထိပြထားမယ်ဒါဆိုရင် temperature control ကောင်းနေစရင်တော့တော့ clear ရဲ့ temperature မကျရင်ဒီကလည်းကာကွယ်နိုင်ပါတယ
်အဲ့ဒီတော့မြန်မာနိုင်ငံထဲမှာလည်းမွေးကင်းစကလေးတွေအဓိကတည်ရတဲ့အကြောင်းရင်းကိုပြင်ပဆေးကန်းဖွင့်ပြီးကျေလက်တွေမှာလည်းလိုက်လံကုသပေးခဲ့ဘူးတဲ့ဒေါက်တာမြင့်ဦးက
အဓိကအကြောင်းရင်းကတော့ဗျာကျွမ်းကျင်တဲ့လူတွေနဲ့မြေကလေးမွေးဖွားတာမဟုတ်လို့ပေါ့လေအထူးသဖြင့်တော့ကျေလက်တော်ရတယ်မှာပေါ့ကျွန်တော်မျိုးတွေကတော့ကိစ္စမရှိဘူးဆေးရုံတွေဆေးကန်းတွေသားဖွားရုံတွေရှိတယ်ဒါပေမဲ့ကျေလက်တော်ရတယ်မှာကျတော့သားဖွားဆရာမှအဲ့ဒီမှာသားဖဆရာနဲ့မမွေးပဲနဲ့အရက်လက်တွေနဲ့မွေးနေတာရှိတယ်အရက်လက်တွေကကလေးလေးကိုမွေးတာမွေးတတ်တယ်ကောက်တတ်တယ်ဒီကလေးလေးကလည်းခုနနေမစိလားမစိမွေးသလားဘာလို့လူနေလဲသူတို့မစိစိတတ်ဘူးတချို့ဒီကလေးတွေကဆေးရုံမှာမွေးရမယ့်ဟာမျိုးခွဲစိတ်မွေးရမယ့်ဟာမျိုးကိုသူတို့မသိဘူးရိုးခွင်းကျင်းနေတယ်ဆိုပါတော့ရိုးခွင်းကျင်းတာကိုအရက်လက်တွေကမသိဘူးမသိတဲ့ခါကျတော့ဒါမျိုးကိုသူတို့ကအပေါ်ကနေဘိုက်ကိုတွန်းနေနောက်တစ်ခါဘလုံးထဲတောင်လှိမ့်လာလေးရှိတယ်ဒီလိုနဲ့ပဲကလေးကမွန်းကြက်ပြီးတော့နော်အပြင်ထွက်တာနဲ့ကျွန်တော်သိတာပဲပေါ့
နောက်မြန်မာနိုင်ငံတဲမှာပဲမိတွေမိခင်အဓိကတရားချင်းအကြောင်းရင်းနဲ့ကာကွယ်နိုင်မှုကိုလည်းဒေါက်တာမြင့်ဦးကပဲ
ကိုယ်စေမိခင်နဲ့ထုံးနီးကဆောင်ပဲဗျကျွန်တော်ကကျွမ်းကျင်တဲ့လူနဲ့မွေးလိုက်ရင်သိပ္ပံနာမရှိဘူးဒီမကျွမ်းကျင်တဲ့လူကမွေးတယ်မွေးတဲ့အဓိကဖြစ်ဖြစ်နေတာကသွေးသွန်တာကိုသူတို့မထိန်နိုင်ဘူးတကယ်တမ်းကအထဲမှာအချင်းပတ်ကတ်ကြံခဲ့သလားဒါတွေသူတို့မစစ်ဆေးတတ်ဘူးပေါ့လေဒီအချင်းကိုကျွန်တော်ကအထင်းရနေထိုက်နိုင်မထုတ်မချင်းသူရဆင်းနေမှာပဲ
အဲ့ဒီတော့အထူးသဖြင့်ကျေးလက်ဒေသတွေမှာမွေးကင်းစကလေးပိုးဝင်တာမခံရအောင်တန်းတန်းရှင်းရှင်းထားပေးပြီးလိုအပ်တဲ့အပူချိန်ထိန်းထားနိုင်အောင်နည်းနည်းထွေထွေထားပေးကမွေးပြပြချင်းအမြန်မိခင်တို့တိုက်ကြပြီးဖြစ်နိုင်ရင်သားဖွားဆရာမနဲ့ဆေးဝါးကရိယာပြည့်ပြည့်စုံစုံနဲ့မွေးကြဖို့တိုက်တွန်းရင်းနဲ့ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပါရစေခင်ဗျာ